တရုတ်လေယာဉ်တချို့ကထိုင်ဝမ်ရေလက်ကြားနဲ့ဗဟိုမြင်းကိုဖျက်ချော်ဝင်ရောက်တာအပါအဝင်ထိုင်ဝမ်ကျွန်းတဝိုက်မှာတရုတ်စစ်လေယာဉ်တွေနဲ့စစ်သင်္ဘောတွေစနေနေ့တုန်းကတွေ့ရတဲ့အကြောင်းထိုင်ဝမ်ကပြောပါတယ်။ထိုင်ဝမ်မှာရွေးကောက်ပွဲကျင်းပဖို့သုံးပတ်ပဲလိုတော့တဲ့အချိန်တရုတ်ပြည်မကြီးဘက်ကစီးရေလှုပ်ရှားမှုတွေစက်တိုက်လှုပ်ဆောင်လာတာဖြစ်ပါတယ်။စနေနေ့ဒေသစံတော်ချိန်မွန်လွဲတနအီခွဲကတဲ့ကဂျေ30ဂျေ17နဲ့ဂျေ16တိုက်လေယာဉ်တွေအပါအဝင်တရုတ်စစ်ဖက်လေယာဉ်တွေကိုထိုင်ဝမ်ကျွတ်ရဲ့မြောက်ပိုင်းအလဲပိုင်းနဲ့အနောက်တောင်ဘက်ကလေပိုင်နက်တွေထဲမှာတွေ့ရတဲ့အကြောင်းထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ထိုင်ဝမ်ဘက်ကလည်းအခြေအနေကိုစောင့်ကြည့်ဖို့တပ်ဖွဲ့တွေဆစ်လို့ထားတယ်လို့ပြောပါတယ်။တရုတ်တိုက်လေယာဉ်30ကထိုင်ဝမ်ရေလက်ကြားကဗဟိုမြင်းနဲ့အနီးတစ်ဝိုက်ကိုဖျက်ချော်ခဲ့တယ်လို့တရုတ်စစ်သင်္ဘောတွေနဲ့ပူးတွဲပြီးအသည့်အနေထားနဲ့ကင်းလည်နေပါတယ်။အဲ့ဒီဗဟိုမြင်းကတရုတ်ဝင်သဘောလုတ်ထားတာမဟုတ်ပေမဲ့လို့အရင်တုန်းကတော့ဒီနှစ်ဖက်အကြားမှာကန့်တက်မြင့်အဖြစ်နဲ့သတ်မှတ်ထားတာဖြစ်ပေမဲ့အခုခါမှာတရုတ်လေယာဉ်တွေပုံမှန်လို့ပြန်တက်လို့ရှိပါတယ်။ထိုင်ဝမ်ကျွန်းကိုတရုတ်ဘက်ကသူပိုင်တဲ့နယ်မြေအဖြစ်သတ်မှတ်ထားပြီးတော့ကျွန်းနီးမှာပုံမှန်တရုတ်စစ်တပ်ကင်းလှည့်တာတွေနဲ့စီးရဲလေ့ကျင့်တာတွေလုပ်နေတာ၄နှစ်ရှိနေပြီဖြစ်ပါတယ်။ထိုင်ဝမ်အနီးမှာလက်တလောစီးရဲလှုပ်ရှားမှုတွေတိုးလာတာနဲ့ပတ်သက်လို့တော့တရုတ်ဆိုရဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။